ပါကစ္စတန်နိုင်ငံမှာလူပေါင်းတထောင်ကျော်သေဆုံးနေရတဲ့ရေဘေးတံခံရသူတွေကိုကူညီဖို့အမေရိကန်ဒေါ်လာ45သန်းသုံးစွဲမဲ့အကြောင်းဝန်ကြီးချုပ်ကတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်
။အဖွဲ့ကတရဖ်စေ10 अरब रुपए की ग्रांट का
मैं ओ सोया ये अकुनी အနေနဲ့ဒေါ်လာ45သန်းနဲ့ညီမျှတဲ့ရူပီးငွေ30ဘီလီယံကိုဘလူးချီစတန်ပြည်နယ်အတွက်အကူအညီပေးဖို့ကျွန်တော်ကြေညာအပ်ပါတယ်။အမျိုးသားတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဌာနနဲ့ပြည်နယ်အစိုးရတို့ပူးပေါင်းပြီးအကူအညီတွေကိုစီစဉ်ပါလိမ့်မယ်လို့ပါကစ္စတန်ဝန်ကြီးချုပ်မိုဟာမက်ရှာဘတ်ရှရစ်ကပြောဆိုသွားပါတယ်။စနေနေ့ကနေတနင်္ဂနွေနေ့အထိရေကြီးမှုကြောင့်24နာရီအတွင်းသေဆုံးသူနောက်ထပ်119ဦးရှိလာခဲ့တာကြောင့်သေဆုံးသူပေါင်းက1000ကျော်သွားပြီလို့အစိုးရရှာရှိတွေကတနင်္ဂနွေနေ့ကပြောပါတယ်။ဒါဟာမုတ်တုံမိုးရာသီအတွင်းဆိုးဝါးပြင်းထန်တဲ့ရာသီဥတုကပ်ဆိုးကြီးဖြစ်လာတာလို့လည်းရာသီဥတုဆိုင်ရာဝန်ကြီးကပြောပါတယ်။မိုးရွာသွန်းမှုကြောင့်ရေကြီးမှုတွေဖြစ်ပေါ်လာကကြေးရွာတွေစိုက်ပျိုးခြင်းတွေရေမြုပ်ကုန်တဲ့အတွက်ဒေသခံထောင်ပေါင်းများစွာကိုကယ်ဆယ်ရေးလုပ်သားတွေစစ်သားတွေကဘေးလွတ်ရာကိုပြောင်းရွှေ့အစားအစာတွေကိုဝေငှပေးနေရပါတယ်ခင်ဗျာ။